အပြန်အလှန်ဆွေးနွေးဖလှယ်မှုဟာမြန်မာနိုင်ငံကိုပုံမအင်အားကောင်းစေနိုင်မယ်လို့ကလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ဇန်နဝါရီလ18ရက်ကနေ29ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ခရီးစဉ်အပြီးမှာထုတ်ပြန်ကြေညာတဲ့အခါမှာ Miss Christine Wagner ကအခုလိုဖော်ပြရကြဖြစ်ပါတယ်လွတ်လပ်စွာသွားလာခြင်းဟာလူသားအားလုံးအသံမွေးဝန်ကြောင်းလုပ်ငန်းတွေလက်လှမ်းဖို့အတွက်အဓိကကျတဲ့အကြောင်းလွတ်လပ်စွာသွားလာခြင်းမရှိရင်ကလေးတွေအတွက်ကြောင်မတဲ့နိုင်လို့ဆေးရုံသွားမှလည်းအခက်ခဲရောက်မယ်ဒုက္ခရောက်မယ်ယုံကြည်မှုပြန်လဲတိဆောက်ရရာအင်မတန်အရေးကြီးတယ်ဆိုပြီးတော့ရခိုင်အခြေအနေနဲ့ပတ်သက်ပြီးသူရဲ့ကြေညာချက်မှာဆက်လက်ဖော်ပြထားပါရယ်မြန်မာနိုင်ငံတဝှမ်းလုံးမှာပြည်သူတွေရင်ဆိုင်နေရတဲ့နေရက်စွန့်ခွာရွှေပြောင်းနေရတဲ့ကိစ္စကိုကင်တွဲဖြစ်ရှင်းအဆုံးသတ်ဖို့ရည်ရွယ်တဲ့ IDB စခန်းတွေကိုပိတ်သိမ်းတာ IDB တွေဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိအမီကိုကင်းကင်းပြန်လဲဘဝတိဆောက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာသစ်ရေးဆွဲဖို့အစိုးရကြိုးပမ်းနေတဲ့ဆွဲကိစ္စကိုလည်းပဲကုလသမဂ္ဂအတင်းမှုကြိုးရဲ့အထုကုစလဲကကျူးဆိုတယ်လို့သူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းရဲ့အခြေအနေအရလူသားချင်းစာနာထောက်ပံ့မှုဆိုင်ရာအဖွဲ့အစည်းတွေသွားဖို့အခက်အခဲရှိတယ်။ဒုက္ခသည်တွေပြန်လာဖို့အခက်အခဲရှိတယ်ဆိုတော့သူကနားလည်တယ်။ဒါပေမဲ့လည်းအဲ့ဒီတက်မှရှိတဲ့အရသားတွေကိုကူညီဖို့အတွက်လူသားချင်းစာနာမှုတွေနိုင်ငံတော်အစင်းအဖွဲ့တွေသွားရောက်ခွင့်ပြုဖို့အရေးကြီးတယ်လို့လည်းသူကအလေးနက်ထားဖော်ပြထားပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကိုတတ်နိုင်သမျှအမြန်ဆုံးရပ်တန့်ကြဖို့လည်းသူမကတိုက်တွန်းထားသလိုလူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရထားရေးဌာနကကြိုးပမ်းနေမှုတွေကိုလည်းပဲသူကကူညီဆောင်ရွက်တော့မယ်လို့ပြောကြားထားပါတယ်ခင်ဗျာ။